ကမ္ဘာပေါ်မှာအကြီးအမားဆုံးကျန်းမာရေးဆောင်ရှားမှုအာမခံအစီအစဉ်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတနင်္လာနေ့မှာစတင်လိုက်ပါတယ်။နောက်နှစ်ကျင်းပမယ့်ဖြူလူရွေးကောက်ပွဲတွေမတိုင်ခင်ဒီအစီအစဉ်ကိုစတင်လိုက်တာဖြစ်ပြီးအစင်းရဲဆုံးနိုင်ငံသားတန်ပေါင်း900ကိုအခမဲ့ကျန်းမာရေးဆောင်ရှားမှုပေးမယ်လို့အာမခံထားပါတယ်။ဒီအစီအစဉ်ဟာအမေရိကန်၊ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံပေါင်းလူဦးရေထက်ပိုများတဲ့လူအရေအတွက်ကိုအကျိုးဖြစ်စေမယ့်အတွက်ကမ္ဘာမှာအကြီးအမားဆုံးကျန်းမာရေးဆောင်ရှားမှုအစီအစဉ်ဖြစ်မယ်လို့ဝန်ကြီးချုပ်မိုဒီကပြောပါတယ်။မူရီခဲလူနံပါတ်ခေါ်ဆိုကြတဲ့ဒီအစီအစဉ်ဟာအိန္ဒိယလူဦးရေ 1.25 ဘီလီယံနဲ့ကအောက်ခြေလူထု40ရာခိုင်နှုန်းကိုကျန်းမာရေးဆောင်ရှားမှုပေးမှာပါ။ဝင်ငွေအနှိမ်ဆုံးမိသားစုတန်းတရာအတွက်ပြင်းထန်တဲ့ရောဂါဝေဒနာတွေကိုကုသပေးဖို့တစ်နှစ်ကိုကျန်းမာရေးအာမခံဒေါ်လာ 6,900 စီသုံးစွဲမဲ့ဒီအစီအစဉ်ကိုဒီနေ့အစောပိုင်းကထုတ်ပြန်တဲ့အစိုးရအသုံးစီထဲမှာထည့်သွင်းဖော်ပြထားပါတယ်။အိန္ဒိယနိုင်ငံဟာလူထုကျန်းမာရေးအတွက်တစ်မျိုးသားလုံးထုတ်လုပ်မှုတန်ဖိုး GDP ရဲ့100ရာခိုင်နှုန်းကိုပဲနှစ်စဉ်သုံးစွဲတာကြောင့်ကမ္ဘာမှာကျန်းမာရေးဆောင်ရှားမှုရမုံငွေအနှိမ်ဆုံးသုံးဆွဲတဲ့နိုင်ငံတွေကတခုဖြစ်ပါတယ်။အစင်ရဲဆုံးလူထုအများပြားမှာကျန်းမာရေးဆောင်ရှားမှုဆိုတာမရှိကြပါဘူး။